တင်စားတဲ့ဒီမိုကရက်ပါတီဝင်တွေနဲ့အမေရိကန်သမ္မတဒေါနယ်ထရမ့်ကိုဝေဖန်တဲ့သူတွေစီကိုစာတိုက်ကနေပြေးပို့ခဲ့တဲ့ပိုက်လုံးနဲ့လှုပ်ထားတဲ့လက်လုံပုံ10ခုတည်းကအနည်းဆုံးတစ်ခုကိုဖလော်ရီဒါပြည်နယ်မှာရှိတဲ့စာတိုက်တစ်ခုကနေပြေးပို့ခဲ့တာဖြစ်တယ်လို့သတ်မှတ်ခဲ့ပြီးတဲ့နောက်မှာတော့အမေရိကန်ဆိုရစုံစမ်းစစ်ဆေးသူတွေဟာအဲ့ဒီစာတိုက်ကိုကြာသပတေးနေ့ညကဝင်ရောက်ရှာဖွေခဲ့ကြပါတယ်American Outlet တော့အမတ် Debbie Schultz ရဲ့ရုံးခန်းကိုရောက်သွားတဲ့စာရေးအထုတ်ဟာမင်းကွန်းထုတ်စရာစာရေးဖြစ်နိုင်ခြေရှိတယ်လို့ဒီမှုတွေကိုကြွမ်းကျင်တဲ့ American ဆိုရတရားရေးတာဝန်ရှိသူတွေကိုခေါ်ကားပြီးတော့ Miami Herald သတင်းစာကဖော်ပြပါတယ်စာရေးဘုံဟာ Schultz ရဲ့ရုံးခန်းကိုမရောက်ခင်မှာတော့ Washington DC မှာရှိတဲ့ American ရှင်းနေချုပ်ဟောင်း Eric Holder ရဲ့ရုံးခန်းကိုအရင်ပြေးပို့ခဲ့တာဖြစ်ပါတယ်ဒါပေမဲ့အဲ့ဒီကိုမပို့ပစ်ခတ်ပဲသူ့ရဲ့မူလလိပ်စာဖြစ်တဲ့ Schultz ရဲ့ရုံးခန်းကိုပြန်ပို့ခဲ့တာဖြစ်ပါတယ်ဒီစာရိုက်ကိုတော့ဖလော်ရီဒါက Opelocker စာရိုက်ကနေပို့ခဲ့တာဖြစ်တယ်လို့ The Herald သတင်းစာကဆိုပါတယ်စုံစမ်းစစ်ဆေးသူတွေကတော့ပိုက်လုံးနဲ့လှုပ်ထားတဲ့ဘုံးဆယ်လုံးကိုပို့တဲ့သူကိုဖော်ထုတ်နိုင်မယ်လို့ယုံကြည်တယ်ဆိုပြီးပြောပါတယ်ဒီလုပ်ရတဲ့ကိုလှုပ်ဆောင်တဲ့သူကိုဖော်ထုတ်ပန်းစည်းသွားနိုင်မှာဖြစ်တယ်လို့လည်းညူယောက်မြို့ရဲမှူးကြီး James O'Neill ကကြာသပတေးနေ့လယ်ပိုင်းကပြောပါတယ်ဒီတန်တရားဖြစ်ပွဲဖောက်ခွဲပစ္စည်းအလုံးကိုအမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ကကွန်တီကိုမြို့မှာရှိတဲ့အမေရိကန်မရိန်းတပ်ဖွဲ့ရဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရိုတပ်ခွဲကံကိုယူဆောင်သွားခဲ့တယ်လို့ရဲမှူးကြီးအိုနီးလ်ကပြောပါတယ်ခင်ဗျာ